ရှင်များခင်ဗျာထိန်းသိမ်းကြစေတဘာဝအမွေအစီအစဉ်ကိုကိုဝီလျံဇော်နိုင်ဦးမှတင်ဆက်ပေးပါမယ
်တော်တာရှင်ဓမ္မမိတ်ဆွေများခင်ဗျာအပတ်စဉ်တိုင်းတင်ဆက်ပေးနေကြထိမ့်သိမ့်ကြစီတဘာဝအမွေဆိုတဲ့ကဏ္ဍလေးရောက်ရှိလို့လာခဲ့ပြန်ပါပြီဒီတစ်ပတ်မှာတော့တန်ဇာတာကျင်စာလားအမျိုးအမြင်မဲမှုလားဆိုတဲ့စာရေးဆရာမုံရင်ဟောင်းနှံရေးသားတဲ့သတင်းစာပညာဆောင်ပါအမတ်စင်နှစ်ဆောင်းမှာပါဝင်တဲ့တဘာဝပေါင်းရင်ဆိုင်ရာဆောင်းပါတွေကနေကောက်နှုတ်ဖော်ပြပေးမှာဖြစ်ပါတယ်တော်တာရှင်များခင်ဗျာကချင်ပြည်နယ်ကချင်လူမျိုးဆိုတာနဲ့လူတွေရဲ့မျက်စိထဲမှာအရာဝတီမြကြီးစတင်စီးစင်းရာမေခမေလိခကချင်မနောတိုင်းနဲ့မနောဝဲများတန်စာတာများပေါ်ကျွယ်လာတဲ့နေမည်ကြောက်စိမ့်တစ်ထွက်ပစ္စည်းတရားလှပတဲ့ရှုကင်းတွေပေါ်များရာဒေတာအဖြစ်မြင်တွေ့မိမှာအမှန်ပါပဲဒီနေ့မီဒီယာတွေမှာဖော်ပြနေတဲ့ကချင်ပြည်နယ်ကတန်စာတာများဟာကျိန်စာတွေလားဆိုတာစဉ်းစားစရာဖြစ်လာခဲ့ပါတယ်တကယ်တော့ကျွန်တော်တို့ခရီးယံမိသားစုဝင်အများစုဖြစ်တဲ့ကချင်လူမျိုးကချင်ပြည်နယ်အတွက်တော့ကျိန်စာဆိုတဲ့စကားဟာယဉ်သိလာပါတယ်ခရီးယံဝေါ်ဟာရမှာမတုံးကြတဲ့အတုံးလုံးတစ်ခုပဲဖြစ်ပါတယ်ဒါပေမဲ့လည်းအများသုံးနေကြတဲ့အလွဲသုံးစားမှုတွေအတွက်ကျင်းစာဆိုတဲ့စကားလုံးကိုတုံးခဲ့ကြတာပဲဖြစ်ပါတယ်။တကယ်တော့ကိုရရှင်ပေးသနာတော်မူသောကျေးဇူးတော်တွေဟာတန်ဖိုးမဖြတ်နိုင်တဲ့ရတနာတွေဖြစ်ပေမဲ့လည်းခစ်တွေစနစ်တွေလူသားတွေရဲ့လောဘတွေကြောင့်ပြောင်းလဲခဲ့ရတာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့တရုတ်နိုင်ငံနယ်စပ်ပန်ဝါဒေသလေးဟာမိတ်ဆွေများကြားဘူးကြမှာဖြစ်ပါတယ်။ဒီဒေသဟာကချင်ပြည်နယ်အရှေ့မြောက်ဘက်မြကြီးနားမြို့ရဲ့မြောက်ဘက်အရက်မှာတည်ရှိပါတယ်။စိမ့်လန်းညိုမိုင်းနေတဲ့တောင်တန်းစိမ့်စိမ့်ကြီးတွေနဲ့တောနဲ့ကြီးတွေကဝန်းရံထားပါတယ်။ခလန်းလမ်းမှာတော့ထိပ်ပိုင်းမှာဖြူဖွေးနေတဲ့ရေခဲတောင်ချုပ်ကိုတွေ့မြင်ရမှာဖြစ်ပါတယ်။ထင်းရှုတော်များလို့ခေါ်ရလောက်အောင်ထင်းရှုပင်များပေါရောက်ရာဒေသတစ်ခုဖြစ်ပြီးထင်းရှုပင်များနဲ့အုတ်ဆိုင်ညိုမိုင်းနေတဲ့ဒေသတစ်ခုလည်းဖြစ်ပါတယ်။အရင်တော့ကတော့ဒီဒေသမှာမြို့ဆိုပေမဲ့လည်းတိုက်ရင်တစ်လုံးနှလုံးတွေ့ရဖို့အတော်ခက်ခဲလာပါတယ်။အိမ်အတော်များများဟာစေးအိမ်များတုံလိမ့်ထားတဲ့ပြင်အောင်အိမ်များပဲဖြစ်ကြပါတယ်။မြို့ရဲကိုကြည့်လိုက်ရင်လည်းအဆောက်အဦတွေစာတင်ကျောင်းတွေဖျားကျောင်းတွေစေးရုံတွေအတော်များများဟာတရုတ်နိုင်ငံရဲ့အမွေအသက်ကိုတွေ့ရမှာဖြစ်ပါတယ်။ဆောက်လုပ်ပုံဒီဇိုင်းများဟာတရုတ်နိုင်ငံနဲ့ဆက်ဆက်နေတဲ့အတွက်ကြောင့်မလို့တရုတ်နိုင်ငံဒီဇိုင်းများပေါက်နေပါတယ်။ဒီနောက်ပိုင်းနှစ်တွေတုန်းက1994 1995ဒီနှစ်ပိုင်းတွေတုန်းကတစ်လုံးကြီးများကိုတင်ဆောင်ထားတဲ့တစ်ကားများဟာဒီမြို့ကိုဖြတ်သန်းပြီးသွားလာခဲ့ကြပါတယ်။ကားတွေနဲ့ကားတွေပေါ်မှာပါလာတဲ့တစ်လုံးတွေကိုကြည့်ရတာဟာမြို့သူမြို့သားတွေအတွက်တော့စိတ်မချမ်းသာစရာဖြစ်ခဲ့ပါတယ်။ဒါမှမဟုတ်ကလေးငယ်တချို့ကတော့ထွက်ထွက်ကြည့်ပြီးပျော်ရွှင်နေကြလေ။2010မှာတော့တစ်ကားများဟာတော်တော်လေးကျဲသွားခဲ့ပါတယ်။တစ်လုံးရွယ်စားတွေကလည်းတော်တော်လေးသေးငယ်သွားခဲ့ပါတယ်။ဒေသအတွင်းမှာလည်းတစ်လုံငန်းအတွက်ချမ်းသာကျွယ်ဝသွားတဲ့သူတွေရှိသလိုတစ်ကြောင့်စီးစင်ကုန်ခန်းသွားတဲ့သူဘဝပြတ်သွားတဲ့သူတွေလည်းမနှဲခဲ့ပါဘူး။တော်ရရှင်များခင်ဗျာ။ဒေသခံတွေအားလုံးနှီးပါးဟာကချင်လူမျိုးတွေပဲဖြစ်ကြပါတယ်။တပိုင်းတနိုင်ခြံဆိုင်ပြိုးပြီးကြက်ဝက်ဘဲစိတ်နွားနဲ့မြင်းတွေကိုတနိုင်တပိုင်းမွေးကြပါတယ်ဈေးတိုင်ဖွင့်ပြီးစီးဝါရှာတဲ့သူတွေအများစုကတော့တရုတ်လူမျိုးတွေပဲဖြစ်ပါတယ်ဒေသအတင်းမှာလည်းတရုတ်ငွေကြေးကိုပဲတုံးကြတာများပြီးအဓိကကြလာပါတယ်ဒေသခံတိုင်းရင်းသားတွေတော်မှမိမိတို့မူရင်းတိုင်းရင်းသားဘာသာစကားအပြင်တရုတ်ဘာသာစကားကိုပြောကြတာများပါတယ်ဒေသခံတွေရဲ့ဒလိတော်တော်များများဟာလည်းပျောက်ဆုံးသွားခဲ့ပြီးအိမ်သစ်တပွဲများမင်္ဂလာဆောင်နဲ့အခြားသောပွဲတွေမှာလည်းတရုတ်လူမျိုးတွေလှုပ်လေရှိတဲ့ဗျော်အိုးဖောက်တာတို့အံမောင်းပေးတာတို့ကဒီဒေသမှာခေတ်စားတဲ့ delay တခုဖြစ်နေခဲ့ပါတယ်။အချုပ်ပြောရရင်တော့တရုတ်နိုင်ငံရဲ့အမွေအသက်တွေလွှမ်းခြုံထားတဲ့မျိုးလေးတစ်မျိုးလို့ဆိုရင်မှားမယ်မထင်ပါဘူး။လူနေအဆောက်အဦဆောက်လုပ်တဲ့လက်သမားကအဆအိမ်ဘဝအဆုံးတရုတ်လူမျိုးတွေဟာနေရာတကာမှာနေရာယူထားကြပါတယ်။ကျမကြီးအတွက်ဆိုလို့ချင်းလဲနှိစရာတရုတ်ပြည်ထိန်းချုပ်ခရိုင်ကိုတွားကြရတာဖြစ်ပါတယ်။ဟိုရင်တော့ကဆိုရင်ဒီမျိုးလေးကနေမြန်မာပြည်ဘက်မှာရှိတဲ့မြေကြီးနားကိုလာမယ်ဆိုရင်အ ਨੇ အဆုံးအချိန်300လောက်ပေးရတယ်ဆိုပါတယ်။2000ခုနှစ်မှာတော့ခြေဝေပန်ဝါပွင့်သွားခဲ့ပါပြီ။မြေကြီးနားကိုတရထက်နဲ့အလွယ်တကူသွားလို့ရနေပြီ။အဲအခုချိန်မှာတော့လီရိုလမ်းမကြီးဖောက်လုပ်လိုက်တဲ့အခါမှာတရုတ်နယ်စပ်ကံပိုင်တိလမ်းဘက်ကနေသွားမယ်ဆိုရင်ရခိုင်ချောမွေ့စွာနဲ့အလွယ်တကူသွားလို့ရနေပြီ။ပန်ဝါမြို့ရဲ့အရှိဘက်အချမ်းမှာတော့အလဲလန်းကြောင်တစ်ကြောင်ရှိပါတယ်။ရာဇီဥတုကအေးမြလွန်းတဲ့အတွက်ကြောင့်မလို့ကြောင်ဝင်းစုံကိုဝှက်ဖို့ရနေတိုင်းမတတ်နိုင်ကြပါဘူး။ဆောင်းနှင်းရောက်ခဲ့ရင်ရေခဲမအောက်ကိုရောက်ပြီးစီးနှင်းနဲ့ပြေဖုံးနေတဲ့ဒေသတခုလည်းဖြစ်ပါတယ်။အချို့ကလေးတွေကကြောင်းသွားရင်မိဖို့ငယ်လေးတွေတောင်ယူသွားတတ်ကြတယ်လို့ဆိုပါတယ်။ အချမ်းလာတဲ့မျိုးလေးဖြစ်တဲ့ပန်ဝါဟာယခုတော့အရင်နဲ့မတူတော့ပါဘူး။မွေးစေဝါနဲ့ဆေးသုံးဆွဲကြတဲ့ဒေသခံတွေလည်းမနေတော့ပါဘူး။ဒေသအတွင်းမှာဆေးဝါသုံးဆွဲမှုနဲ့ကင်းတဲ့အိမ်မပတ်သက်တဲ့အိမ်ဟာလက်ချိုးရီလို့ကြရတယ်ဆိုပါတယ်။အခြေအနေတွေဟာအလုံးပြောင်းလဲခဲ့ပါတယ်။မျိုးကြီးကလည်းတဖြည်းဖြည်းတစ်နှစ်နဲ့တစ်နှစ်ပုံစံတွေပြောင်းလဲခဲ့ပါတယ်။အရင်တော့တောင်တန်းတွေနဲ့အုပ်ဆိုင်ခဲ့တဲ့နေရာမှာလူနေအိမ်ကြီးတွေဟာတဖြည်းဖြည်းနေရာယူခဲ့ပါတယ်။အစာအုပ်အသစ်တွေထဲမှာခေတ်အစားဆုံးကတော့တရုတ်တထေးတွေဖွင့်ထားတဲ့လောင်းကစားယုံကြီးတွေပါပဲ။လောင်းကစားယုံနေတဲ့ထုံးစံအတိုင်းညဘက်တွေမှာပို့ပြီးစီကားပါတယ်။ဟိုတယ်တွေဆိုတာကလည်းမိုးလို့ပေါက်နေခဲ့ပါတယ်။စာသင်ကျောင်းအသစ်တွေ၊ဖျားကျောင်းအသစ်တွေကိုတွေ့ရပေမဲ့လဲဆေးရုံအနေနဲ့ကတော့တရုတ်ပြည်ဘက်ကပဲအားကိုးနေရတော့ဖြစ်ပါတယ်။တစ်တော်တွေဟာတစ်ထုတ်လို့ကုန်သွားသလိုယာစီဥရုဟာလည်းကျောင်းလဲခဲ့ပါတယ်။အရင်တော့ဆယ့်နှစ်လယာစီအေးမြနေခဲ့တဲ့ဒေသဟာအခုချိန်မှာတော့ပူတဲ့ယာစီဥရုပူခဲ့သလိုအေးတဲ့ယာစီဥရုမှလည်းပို့ပြီးအေးခဲ့ပါတယ်။တော်တာရှင်များခင်ဗျာဒေသရဲ့အခြေအနေကိုပြန်ပြီးသုံးသပ်ကြည့်မယ်ဆိုရင်ဖွံ့ဖြိုးရေးဆိုတဲ့ခေါင်းစဉ်အောက်မှာတစ်တေထုတ်ယူလိုက်ကြတာဟာကဘာကအတိမတ်ပြူရလောက်တဲ့အထီအောင်ဖြစ်ခဲ့ပါတယ်ပြုံနေခဲ့ပါတယ်ဒေသအတွင်းမှာရေကြီးပြီးဒရားတွေကျိုးရွာတွေပြက်စီးစတဲ့သဘာဝဘေးအန္တရာယ်ရင်ဆိုင်လာရပေမဲ့လေဒေသဖွံ့ဖြိုးရေးကိုထိထိရောက်ရောက်လှုပ်ဆောင်ပေးတာကိုမတွေ့ခဲ့ရပါဘူးဒီလိုအဖြစ်ပြက်တွေဖြစ်လာခဲ့ရတာဟာကိုကျိုးရှာစီးပွားရေးသမားတွေဟာတစ်တေကိုအမျော်မြင်မဲ့စွာအလွန်ကျွံခုတ်ခဲ့ကြလို့ပဲဖြစ်ပါတယ်တို့ဒုဒေသအတွင်းမှာလဲလောင်းကစားတွေမကဘဲနဲ့ဆိုးကျိုးကိုတက်ရောက်စီနိုင်တဲ့စိတ်ကြွဆေးပြားများနေတာမကဒုစရိုက်လုပ်ငန်းများအလောင်းစားလွှမ်းမိုးတဲ့ပြောင်းလဲမှုတွေတပြက်နက်ထဲမှာပဲဘိန်းဆိုင်ပြိုးမှုရက်ဆိုင်မသွားဘဲနဲ့ဘိန်းစားတဲ့အလေအထပြန့်နှံ့လာပြီးမိုးရစေးကြောင့်အသက်ဆုံးရှုံးရတဲ့လူငယ်တွေဟာလဲတစ်နှစ်တည်းနဲ့ပုံမှုများပြားလာခဲ့တာကိုတွေ့ရပါတယ်တောတာရှင်များခင်ဗျာဒေသအတွင်းမှာသဘာဝရဲ့တန်အန်စာတာတွေကုန်ခန့်သွားခဲ့သလောက်ဒေသရဲ့ပညာရေးစီးပွားရေးကျန်းမာရေးဒါတွေကလိုက်ပါတိုးတက်မလာပဲကြံ့ရစ်ခဲ့တာရှက်စရာကောင်းလာပါတယ်။ဒါရီယာတကယ်တော့ဖျားရှင်ပေးသနာတော်မူတဲ့ကျေးဇူးတော်တွေလွယ်သုံးစားလုပ်မှုတွေလားတဘာဝကိုတုံ့ပြန်တဲ့စိုးကျိုးတွေလားဆိုတာစဉ်းစားစရာပဲဖြစ်ပါတယ်။ဘလို့ပဲဖြစ်နေဖြစ်နေဥဆောင်တဲ့သူတွေရဲ့အမျှော်မြင်နည်းမှုဘုသူရကင်းမဲ့မှုကိုကျိုးရှာမှုနောင်လာနောင်သားမျိုးဆက်များအတွက်ထောက်ထားညတာမှုမရှိမှုစာနာမှုကင်းမဲ့မှုအချက်တွေကိုပဲပုံချအမှာဖြစ်ပါတယ်။ပန်ဝါဒေတာအမြန်ဆုံးပြန်လည်လမ်းဆန်းနိုင်ပါစေ။တောတာရှင်များခင်ဗျာတဘာဝတရားကတော့ဆက်လက်ရန်ဆန်းနေဦးမှာဖြစ်ပါလေလူသားတွေရဲ့ပျော်ကားတွေသာမပါခဲ့ရင်ပေါ့ဗျာမိတ်ဆွေအပေါင်းလင်းတဘာဝပါဝင်ကြီးကိုထိမ့်သိမ့်နိုင်သူများဖြစ်နိုင်ကြပါစီဗျာကျွန်တော်စွန်နိုင်ဦးပါ